ရှမ်းပြည်တော်မိုင်းမိုးပြဲမြို့မှာလက်နက်ကြီးနဲ့လေးချောင်းတိုက်ခိုက်မှုတွေကြောင့်နှစ်ရက်အတွင်းကလေးငယ်ပေါဝင်နှစ်ဦးသေဆုံးခဲ့ပြီး၉ဦးတက်မနေထိခိုက်ဒဏ်ရာရှိခဲ့တယ်လို့ကယ်ဆယ်ရေးလုပ်နေသူတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေကြောင့်ဒေသခံတွေဘေးကင်းတဲ့နေရာမှာယာယီရွှေ့ပြောင်းနေကြပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုနန်းလောင်ကတင်ပြပါမယ်။
မိုးပြေမြို့မှာမတ်လ29 28နှစ်ရက်အတွင်းလက်နက်ကြီးတွေနဲ့လေးချောင်းတိုက်ခိုက်မှုရှိခဲ့ပြီးတော့ကလေးငယ်တူအပါအဝင်နှစ်ဦးသေဆုံးပြီး၉ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ရေးလုပ်ခဲ့သူသူက VOA ကိုပြောပါတယ်
။မင်းညကျတော့နှစ်ဦးပေါ့နော်နှစ်ဦးတော့သေဆုံးသွားတာပေါ့ညနေချိန်အစ်ကြည့်တဲ့ခါကျတော့ကျွန်တော်တို့ဒီဆေးရုံစစ်ခန်းသွားဖို့မရှိဘူးလေဒီမိုးပြေမြို့ဝင်နဲ့အတွက်မှာပိုက်ပွဲချင်းနေဆိုတော့ပဲဖြစ်ရတဲ့ခါတော့လည်းမရဘူးကျွန်တော်တို့မြို့သွင်းမှာပဲအရေးပေါ်ကုသမှုတွေပဲလုပ်နေရတာပေါ့နော်အားကြီးတိခိုက်မိတဲ့လူကြတော့ကျွန်တော်တို့ကမကုနိုင်ဘူးပေါ့နော်အဲ့ဒါဆုံးတော့တာပေါ့နော်အဲ့ဒါပဲဦးရဲ့နောက်ကလေးငယ်က၃နှစ်ကလေးငယ်တောင်ရင်ပပွင့်လာတာတောက်ဆုံးတော့တယ်လူပေါ့နော်ကျွန်တော်တို့ကဒါသိရတယ်အဲ့ဒီတူကြတော့ကျွန်တော်တို့မကုရဘူးပေါ့နော်ကျွန်တော်တို့နေနဲ့ကြတော့မနစ်ညကြတော့စွစွပေါင်းကျွန်တော်တို့စွစွကုရတာဒီ၉ရောက်လောက်ရှိတာပေါ့ဒီရက်ကတူပေါ့နော
်မတ်လ29ရက်ကမိုးပြဲမြို့ညောင်ဝိုင်းရက်ွက်မှာကကွေရီတပ်တွေနဲ့စစ်ကောင်စီအကြားတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်မိုးပြဲမြို့လေကောင်ပွဲကုံတရက်ွက်ပွဲကုံနှစ်ရက်ွက်ပွဲကုံသုံးရက်ွက်နဲ့ညောင်ဝိုင်းရက်ွက်တွေကိုလေကြောင်းကနေတိုက်ခတ်တာလို့ဆိုပါတယ်မတ်လ28ရက်ညနေပိုင်းမှာတော့အပြန်အလှန်တိုက်ပွဲတွေငြိမ်သက်နေပေမဲ့လက်နက်ကြီးပစ်ခတ်မှုတွေဆက်ရှိနေတယ်လို့ပြောပါတယ်မတ်လ28ရက်နေခင်ပိုင်းတော့ကနေအိမ်အဝတ်အစားပြန်လာယူတဲ့ဒေသခံတို့လက်နက်ကြီးဖြစ်မှလို့ခြေထောက်ဒဏ်ရာရရှိခဲ့တယ်လို့ကယ်ဆယ်ရေးလုပ်ခဲ့သူကပြောပါတယ်။ဒီလိုတိုက်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူဆင်းဟာသူတို့ကူညီကူသပေးခဲ့သူတွေဖြစ်ပြီးသူတို့လက်လမ်းမမီတဲ့နေရာတွေမှာလည်းထိခိုက်ဒဏ်ရာရသူတွေရှိနိုင်တယ်လို့ကူညီကယ်ဆယ်ရေးသမားကပြောပါတယ်။မတ်လ29ရက်နေ့ကမိုးပြဲနေရာအနှံပစ်ခတ်တံတွေဆက်တိုက်ကြပြီးတော့တနေကုန်လေးပါပြင်းပြင်းထန်ထန်ဖြစ်ပွားနေရပါပြစ်ခတ်တန်ကြပြီးတဲ့နောက်ဘေးကင်းတဲ့နေရာကိုအမြန်ပြောင်းရွှေ့လဲရတယ်လို့ကိုရင်ကြုံခဲ့ရသူသူကအခုလိုပြောပါတယ်
။ကျွန်တော်အဲ့ရမထတဲ့ကြ။အာတော့တန်တရင်တန်ကြတယ်။အဲ့ဒါကြောင့်သူတို့ကမိသားစုကိုလူတွေနေရာမှာဆိုတော့ရှိတယ်။အဲ့မှာဘုံဘုံဘုံဆိုဆက်ဆိုင်ဖြစ်သွားတယ်။ဖြစ်ပြီးတော့ကြောင်လီလာတယ်လီတွေကျဲသွားတယ်။ဒီကုမ္ပဏီကိုစီးပွားဖြစ်တယ်။အဲ့ဒါဆိုမင်းကြီးဆိုတဲ့အရင်ချင်းရာဆိုတာလေ။လီကပထမနဲ့သူတတိယတော့ဒီပွဲကုန်းဖက်အောင်လေးကြည့်သွားတာကဟိုပုံကျဲတယ်ကြည့်တယ်တော့ဒီနဲ့ကျမှာပဲအဲ့ဒီညောင်ဝိုင်းရဲ့ဖုန်းကျောင်းအင်တာတော့ရှောက်ကျဲတော့တာအဲ့ဒါဒီမှာနင်းနေတော့လေတစ်ချိန်နေတော့ပြီးတော့ဒီဟိုဆံကန်းတို့ဖဲ့ကိုအဲ့ဒီလက်ကောဒီဆံကန်းလမ်းခွဲကျမှာတစ်ခေါက်ပြန်လာကျဲတော့တာအဲ့ဒီကနေတော့တော့ခေါက်လာတော့ဗောနော
်ဆင်းနေကြီးပြစ်ခတ်တာလေးချောင်းအုံပြုတ်တက်ခဲ့တာတွေကြောင့်မိုးပြေမှာလဲအရသာပြည်သူတည်ဆုံးထခဲ့တဲ့ဖြစ်စဉ်တွေမကြာခဏဖြစ်ပွားနေတာပါကြောက်ကြောက်အကအကွယ်ဖြစ်တဲ့ဘုံကိုကျင်းတွင်ပြင်ဆင်ထားဖို့လိုတယ်လို့ကယ်ဆယ်ရေးလုပ်နေသူတွေကတိုက်တွန်းထားပါတယ
်။လက်နေကြီးကဒီစီကရန်ဒီပိုင်းဆိုရင်ဒီတစ်ခေါက်ဆိုတော်တော်လေးဆူဆူဝါရှိတာပေါ့နော်။အဲ့ဒါကိုနေရာအနှံ့ကိုကျနိုင်တာပေါ့နော်။တချို့ဆိုဒီကတုတ်သွင်းမရှိကဘာသွင်းမရှိတဲ့လူချုပ်ပြင်ပြင်ဆင်မှုမရှိတဲ့လူတွေကြတော့အထိခိုက်မှုတွေတော့ကျွန်တော်တို့တွေ့နေရတာပေါ့နော်။ဒီကကျွန်တော်တို့အနေနဲ့ဆိုတော့တိုက်တွန်းဆင်တာကြတော့ဒီအိမ်တိုင်းမှာတော့အရေးပေါ်ပေါ့နော်လှုပ်ရှုံတဲ့နေရာတစ်ခုအဲ့ဒါရှိဖို့လိုမယ်လို့ကျွန်တော်ဆိုနေနဲ့မြင်တာပေါ့ဟုတ်ကဲ့။
မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး။မိုးပြဲကကွယ်ရေးအဖွဲ့ကတော့မတ်လ29ရက်နေ့မှာနှစ်ဖက်ထိတွေ့မှုအနည်းငယ်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလေကြောင်းနဲ့ရှစ်ကြိမ်ထက်မနည်းပစ်ခတ်ခဲ့တယ်လို့လက်နက်ကြီးနဲ့ပါပစ်ခတ်ခဲ့တယ်လို့ထုတ်ပြန်ပါတယ်။မတ်လ28ရက်နေ့မှာတော့မိုးပြဲမြို့အနောက်ဘက်မှာရှိတဲ့စစ်ရှောင်းစခန်းကိုလေရင်နဲ့နှစ်ကြိမ်ပုံကျဲခဲ့တာကြောင့်အရသာပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိပြီးနေအိမ်တွေလည်းပျက်စီးခဲ့ရတယ်လို့ပြောပါတယ်။